ကမ္ဘာတစ်လုံးမှာ HIV ရောဂါပိုးရှိသူတွေအားလုံးအတွက် ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာကိုဒီကနေ့ဒီဇင်ဘာလ1ရက်နေ့မှာကြားရောက်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကမိမောင်းထိုးထောက်ပြသွားပါတယ်။ AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးရှိနေသူ38တန်းမှာ16တန်းလောက်ဟာဆေးဝါးတွေကိုတွဲဖက်ပြီးတော့သုံးဆွဲနေကြတယ်လို့ WHO ကပြောပါတယ်။အဲလိုမျိုးဆေးဝါးတွေသုံးဆွဲမှသာမျိုးဆက်တစ်ခုတွင်မှ AIDS ရောဂါကပပျောက်သွားဖို့နည်းလမ်းဖြစ်တယ်လို့လည်းဆိုပါတယ်။ရောဂါကိုရှိနေမှန်သိတာနဲ့ကုသမှုစပြီးတော့ခံယူသူတွေဟာတခြားလူတွေကိုရောဂါပိုးကူးစက်စေဖို့အခွင့်အလမ်းပို့ပြီးတော့နေပြီးပို့ပြီးတော့လည်းကြမ်းကြမ်းမာမာနေသွားနိုင်တယ်ဆိုတဲ့လေးလာတွေ့ရှိချက်တွေကို WHO ကထောက်ပြပါတယ်အဲ့ဒါကြောင့်ယောဂပိုးရှိမရှိစမ်းသပ်ဆစ်ဆေးရာတွေပိုလုပ်ဖို့အတွက် WHO ကနှိုးဆော်ပါတယ်။ဒါမှသာလူတွေအနေနဲ့ကိုယ်မှာ HIV ယောဂပိုးရှိမရှိဆိုတာသိနိုင်ပြီးတော့ယောဂပိုးရှိနေတယ်ဆိုရင်ကုသမှုစောစောစီစီခံယူနိုင်မှာဖြစ်ပါတယ်။ဒီကမ္ဘာလုံးမှာ ARV ကုလုံးနဲ့ကုသတာဟာ AIDS ယောဂနဲ့ဆက်နွယ်တဲ့သေဆုံးမှုပေါင်း23တန်းကိုကာကွယ်နိုင်မှာဖြစ်သလို2030ပြည့်နှစ်ရောက်ရင်ယောဂပိုးကူးစက်မှုအသစ်ပေါင်း28တန်းကိုတားဆီးနိုင်မယ်လို့ WHO ကပြောပါတယ်။ဒီကမ္ဘာလုံးမှာ HIV ရောဂါပိုးရှိနေသူ38တန်းမှာ26တန်းဟာဆာဟာရာဒေသနာရတောင်ပိုင်းဒေသကဖြစ်တာကြောင့်ရောဂါပိုးရှိနေသူပေါင်းရဲ့80ရာခိုင်နှုန်းဖြစ်ပါတယ်။အဲ့ဒီထဲမှာကလူဦးရေထက်ဝက်ကျော်လောက်ကပဲသူတို့ရောဂါပိုးရှိနေတယ်ဆိုတာသိကြတယ်လို့ WHO ကပြောပါတယ်ရှင်။